ပြီးခဲ့တဲ့ဩဂုတ်လ25ရက်ကဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းက ARS အကြမ်းဖက်အဖွဲ့ရဲ့တက်ခဲမှုပြန်လည်နှိမ်နှင်းမှုတွေကြောင့်အပြစ်မဲ့ပြည်သူအယောက်30လောက်သေဆုံးပြီးကျေးရွာပေါင်း54ရွာကအင်ဂျီပေါင်း6800ကျော်မီးလောင်ပျက်ကျခဲ့ပါပြီ။အဲဒီထဲမှာတိုင်းသားကပင်းနဲ့ဟိန္ဒူတွေရဲ့နေ200လောက်ပါပြီးမွတ်စလင်အင်း6600ကျော်ပါပါတယ်။ဒါစက်တင်ဘာ4ရက်နေ့အထိကောက်ယူထားတဲ့စည်းရုံးပဲဖြစ်ပြီးစက်တင်ဘာ9ရက်အစိုးရအစီအစဉ်နဲ့သတင်းမီဒီယာအဖွဲ့တွေမောင်တော်ဘက်ရောက်သွားချိန်အထိတချို့ကျေးရွာတွေမှာမီးရှို့မှုဖြစ်ပွားနေစေဖြစ်တာတွေ့မြင်ကြရပါတယ်။ပြီးခဲ့တဲ့2016အောက်တိုဘာ9ရက်မွတ်စလင်ရွာသားတွေကကြီးကန်းပင်နေကြာသောတပ်ဖွဲ့ဌာနချုပ်နဲ့အခြားစခန်းကြီးတစ်ခုကိုအကြမ်းဖက်ဝင်ရောက်စီးနှင်းနောက်ပိုင်းတပ်မတော်ကနှိမ်နင်းတာနဲ့နေမင်းစုမိုးတာလုပ်ခဲ့ခြင်းကာလတုန်းကလည်းမွတ်စလင်ကျေးရွာ7ရွာကအင်ဂျီ1100ကျော်မီးလောင်ပျက်ကျခဲ့ပါသေးတယ်။စေနေရ2016အောက်တိုဘာအကြမ်းဖက်မှုဖြစ်စဉ်အပြီးနေရီနေမိကျောက်ခံရတဲ့အရေးအတွက်ထက်အခုလက်ရှိဩဂုတ်လ25ရက်အကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်နောက်ပိုင်းဖြစ်ပွားခဲ့တဲ့မိကျောက်ခံရမှုအရေးအတွက်က6ဆလောက်ပိုများနေတာတွေ့ရပါတယ်။ဒါအတော့ကြီးကျယ်တဲ့ပြဿနာကြီးလို့မှတ်ယူနိုင်တယ်လို့မိရှုမှုတွေနဲ့ပတ်သက်ပြီးတော့လည်းအပြန်အလှန်ဆွဆွဲမှုတွေအငင်းပွားမှုတွေရှိနေတဲ့ပြဿနာကြီးတစ်ခုပါ။ဒီတစ်ပတ်အဲ့ဒီကြောင့်ဆွေးနွေးတင်ပြသွားပါမယ်။
မီးရှို့မှုတွေနဲ့ပတ်သက်လို့2016ခုနှစ်အောက်တိုဘာလဖြစ်စဉ်တုန်းကလည်းလုံခြုံရေးဆိုင်ရာတာဝန်ရှိသူတွေကဒီမီးရှို့မှုကိုမွတ်စလင်တွေကသူတို့နေအိမ်သူတို့မီးရှို့ထွက်ပြေးမှုဖြစ်ဆွဆွဲခဲ့ပါတယ်။ဒီလိုမီးရှို့လိုက်မှတက်မတော်နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကသူတို့နေအိမ်တွေကိုမီးရှို့ခဲ့ပါတယ်ဆိုပြီးနိုင်ငံတကာကိုလိမ်လည်လှည့်ထားလို့ရနိုင်မှာလို့ဆိုပါတယ်။အဲ့ဒီအချိန်အစိုးရရဲ့စီစဉ်ပေးမှုနဲ့မောင်းတော့ KI ဘက်ကိုရောက်သွားတဲ့သတင်းမီဒီယာသမားတွေကိုရဲမှုချုပ်သူရစန်းလင်ကနေအိမ်တွေမင်းအောင်တာနှစ်မျိုးဖြစ်နိုင်တဲ့အကြောင်းတစ်မျိုးကတော့တိတ်ကြီးတန်ကြီးမရှိတဲ့နေအိမ်တွေကိုဘင်္ဂလီတွေကသူတို့ဘာသာသူတို့မီးရှို့ထွက်ပြေးတာဖြစ်နိုင်တယ်လို့တက်မတော်နဲ့ရဲတပ်ဖွဲ့ကကျေးရွာတွေထဲဝင်ပြီးအကြမ်းဖက်သမားတွေကိုရှင်းလင်းစင်မှာလက်နက်တွေနဲ့ထိမိခိုင်းမိလို့နှီးလောင်တာမျိုးလည်းဖြစ်နိုင်ကြောင်းပြောပါတယ်ဒါပေမဲ့မီးရှို့ခံရတဲ့မွတ်စလင်ကျေးရွာတွေကိုရောက်သွားပြီးရွာကန်တွေကိုမေးတဲ့အခါနေထိုင်သူတွေထွက်ပြေးတိမ်းရှောင်သွားတဲ့လူသူမရှိတဲ့သူတို့ရွာကိုလုံခြုံရေးနဲ့တိုင်းရင်းသားတချို့ကဝင်ပြီးပစ္စည်းတွေလူရဲမီးရှို့ရာတွေလုသွားတဲ့အကြောင်းတချို့ပြည်ရက်တွေကတော့မျက်မြင်ကိုတွေ့ရကြောင်းဆွဆွဲပြောဆိုကြပါတယ်။ဒါက2016ခုနှစ်အောက်တိုဘာလဖြစ်စဉ်နောက်ပိုင်းအခြေအနေပါပြည်ထောင်စုဩဂုတ်လ25ရက်နေ့ကအကြမ်းဖက်မှုဖြစ်စဉ်နောက်ပိုင်းမှာလေအလားတူကျေးရွာတွေမီးရှို့ခံရပါတယ်။တက်မတော်ရဲ့ဩဂုတ်လ31ရက်နေ့သတင်းထုတ်ပြန်ချက်မှာတော့ ARSA အစွန်းရောက်ဘင်္ဂါလီအကြမ်းဖက်သမားတွေဟာဒေသခံတိုင်းရင်းသားတွေရဲ့နေအိမ်တွေကိုရောမွတ်စလင်နေအိမ်တွေကိုပါသူတို့ကိုယ်တိုင်မီးရှို့ဖျက်ဆီးသွားကြတာဆိုပြီးထုတ်ပြန်တယ်လို့ရခိုင်ပြည်နယ်နယ်လုံးဝင်ကြီးပုံမှုကြီးဖုံးတင်ကလည်းသတင်းမီဒီယာသမားတွေကိုအလားတူပြောဆိုပါရယ
်ပြီးခဲ့တဲ့ဩဂုတ်လ25အကြမ်းဖက်မှုဖြစ်စဉ်နောက်ပိုင်းမှာလည်းအလားတူကျေးရွာတွေမီးရှို့ခံရပါတယ်တပ်မတော်ရဲ့ဩဂုတ်လ31ရက်နေ့သတင်းထုတ်ပြန်ချက်မှာတော့ ARSA အစိုးရဘင်္ဂလီအကြမ်းဖက်သမားတွေဟာဒေသခံတိုင်းသားတွေရဲ့နေအိမ်တွေရောမွတ်စလင်နေအိမ်တွေကိုပါသူတို့ကိုယ်တိုင်မီးရှို့ဖျက်ဆီးသွားကြတာဆိုပြီးထုတ်ပြန်တယ်လို့ရခိုင်ပြည်နယ်နယ်လုံးဝင်ကြီးပုံမှုကြီးဖုံးတင်ကလည်းသတင်းမီဒီယာသမားတွေကိုအလားတူပြောဆိုပါရယ်အဲ့လိုပြောဆိုတာတွေနဲ့ကွဲလွဲတဲ့အခြားဖြစ်စဉ်တွေလည်းရှိပါသေးတယ်။စက်တင်ဘာ9ရက်နေ့ကမောင်တော်ဘက်ရောက်နေတဲ့သတင်းမီဒီယာသမားတွေဟာနေအိမ်တွေမီးလောင်နေတာကိုတွေ့လို့ဂေါတုတရားအရှိရွာကိုဝင်ကြည့်ကြပါတယ်။ဒီနေရာမှာမတင်ကားစရာတိုင်းသားလူတွေတချို့ကိုတွေ့ပါတယ်။သူတို့လည်းအတူလမ်းမေးမှာပုံထားတဲ့အိမ်သုံးပရိဘောဂပစ္စည်းတချို့ကိုလည်းတွေ့ကြရပါတယ်။ BBC သတင်းတော့ဂျိုနသန်ဟက်ကတော့သတင်းကိုအခုလိုရေးထားပါတယ်
။မီးရှို့မှုနဲ့ပတ်သက်ပြီးတော့ပဲဩဂုတ်လ30ရက်နေ့သတင်းမီဒီယာတွေနဲ့တွေ့ဆုံရမှာရဲမှုချုပ်သူရစန်းလင်ကမောင်းတော့မြို့၃မိုင်လမ်းစုံအနားကဘင်္ဂါလီကျေးရွာမှာအဲ့ဒီရွာကန်တွေနဲ့တိုင်းရင်းသားတချို့တိုက်ခိုက်မှုဖြစ်ပွားခဲ့ရာတိုင်းရင်းသားလေးယောက်သေဆုံးခဲ့တဲ့ဖြစ်စဉ်ရှင်းပြမှုတစ်ခုရှိခဲ့ပါသေးတယ်။သူရစန်းလင်ကတခြားရွာတွေစုပြီးမိသားစုရာပေါ့ဟိုကရွာထဲမှာသူတို့ဘာသာသူတို့ကြောက်လို့ညင်နေတာသူတို့ရွာတွေမိရှုတော့လေသူတို့ကမခံနိုင်လို့ထင်နေအဲ့ဒါအပြန်အလှန်ဖြစ်ကြတာအဲ့ဒါတွေကတော့လွတ်တော်ဥက္ကဋ္ဌကိုလေတင်ပြတယ်ပြည်내အစိုးရအဖွဲ့ကိုလည်းတားမြစ်ပေးပါနိုင်ငံရေးပါတီတွေကလည်းအောက်ကနေညှောက်ထိုးပင့်ကော်မလုပ်မိဘူးနောက်ပြီးဆရာတော်တွေကလည်းရှောက်ထားပြီးတော့တိုင်းရင်းသားတွေကိုယ်နေရာမှာပဲအေးအေးဆေးဆေးနေပါကျန်တဲ့ဟာတွေကတော့ဥပဒေနဲ့အညီဆောင်ရွက်နေပါတယ်လို့ကျွန်တော်လိုက်ပြီးပြောထားပါတယ်လို့ဆိုပါတယ်နောက်ထပ်ပေါ်ပေါက်လာတဲ့ပြဿနာတစ်ခုကဒ ဘင်္ဂလီတွေသူတို့အိမ်သူတို့မိရှိုပါတယ်ဆိုတဲ့သတင်းနဲ့တပ်ပုံတွေပါ11 media ကဖော်ပြပြီးတဲ့နောက်ပိုင်းနိုင်ငံတော်တိုင်းပြည်ငံရုံးညွှန်ကြားမှုချုပ်ဦးစောထီကလည်းသူ့ရဲ့ Facebook နဲ့ Twitter စာမျက်နှာတွေကနေဖြန့်ဝေပါတယ်နောက်ပိုင်းအဲ့ဒီတပ်ပုံတွေတဲ့ပါလာသူတယောက်ဟာမောင်းတော်ဒုက္ခတဲ့စခန်းတစ်ခုကဟိန္ဒူဘာသာဝင်ဆိုတာပေါ်ပေါက်လာပြီးတဲ့နောက်အဲ့ဒီတပ်ပုံဟာပဋိပက္ခတွေဖြစ်သွားအောင်အတုအယောင်ဖန်တီးပြီးရိုက်ကူးဖြန့်ဖြူးတာလားဆိုတဲ့မေးခွန်းတွေပေါ်ပေါက်ခဲ့ပါတယ်။ညွှန်ကြားမှုချုပ်ဦးစောထီကတော့အဲ့ဒီလူတွေကိုဖန်ဆီးပြီးခရိုင်ရဲတပ်ဖွဲ့မှုကိုယ်တိုင်စစ်ဆေးနေပြီးဒါကိုအရေးယူမယ်ဆိုပြီးပြန်ဖော်ပြတာတွေ့ရပါတယ်
။ဘယ်လိုပဲဖြစ်ဖြစ်မောင်းတော်ခရိုင်ပဲဒီမိရှုမှုတွေနဲ့ပတ်သက်ပြီးကျူးလွန်သူတွေကိုတပ်တွေအထောက်ထားနဲ့ပေါ်ထုတ်ဖမ်းဆီးနိုင်တယ်ဆိုတာမရှိတော့ရှားပါတယ်။အခုဆိုရခိုင်ရင်းနဲ့ပတ်သက်ပြီးဒေါ်ဆန်းစုကြည်ကမြန်မာနိုင်ငံအနေနဲ့ရခိုင်ပြည်နယ်မှာနေထိုင်သူတိုင်းနိုင်ငံသားဖြစ်စေနိုင်ငံသားဟုတ်မဟုတ်မသေးကြသေးသူတွေကိုဖြစ်စေအားလုံးကိုကာကွယ်ဆောက်ရှောက်သွားမယ်ဆိုပြီးပြောပါတယ်။နေနေမိရှုဖြစ်စည်းခံရတယ်ဆိုတာအဲ့ဒီနေရာမှာနေထိုင်သူတွေရဲ့ဘဝကိုဖြစ်စည်းရတဲ့အတူတူပါပဲ။ဒီအတွက်အဲ့ဒီဒေသမှာလုံခြုံရေးဆောင်ရွက်ရတဲ့တပ်မတော်နဲ့ရဲတပ်ဖွဲ့ဝင်တွေအနေနဲ့တိုင်းသားအိမ်မွတ်စလင်အိမ်ဘုသူ့အိမ်ပဲဖြစ်ဖြစ်မိချို့မခံရအောင်ကာကွယ်ပေးဖို့တာဝန်ရှိပါတယ်။မိချို့သူတွေကိုဖမ်းဆီးအရေးယူအပြစ်ပေးနိုင်အောင်လဲကြိုးစားပြင်ပါကြောင်းတင်ပြလိုက်ရပါတယ်။